မြန်မာနိုင်ငံရဲ့ internet လွှဲခွင့်ဟာမှတ်တမ်းတင်ခဲ့သူတို့များအနေဆုံးအဆင့်ကိုရောက်နေတယ်လို့ Freedom House အဖွဲ့ကပြောပါတယ်။ကမ္ဘာတစ်ဝိုင်း internet လွှဲခွင့်ကိုစောင့်ကြည့်လာပြီးနှင်းစင်အစီအစဉ်ကထုတ်ပြန်နေတဲ့ Washington DC အခြေဆိုင် Freedom House အဖွဲ့ရဲ့ဒီကနေ့အစီအစဉ်ထဲမှာအဲ့လိုအပြင်းထန်ဝေဖန်ထားတာပါ။နိုင်ငံတစ်ခုချင်းစီရဲ့ internet လွှဲခွင့်ကိုအဆင့်1အနေဆုံးနဲ့အဆင့်100အမြင့်ဆုံးအဖြစ်အဆင့်ခွဲခြားသတ်မှတ်တယ်မှာမြန်မာနိုင်ငံကိုမနစ်ကတည်းက14ဆင့်ချွတ်ချပြီးအဆင့်18မှာသတ်မှတ်ထားတာပါ။ဒါဟာFreedom House အဖွဲ့စပြီးမှတ်တမ်းတင်ခဲ့ကြတဲ့ကောင်ဆိုရင်အဆင့်အများဆုံးကျချင်းမှုဖြစ်တယ်လို့အစီအစဉ်ကမှဖော်ပြထားပါတယ်။လက်ရှိမှာကိုပဲအင်တာနက်အသိခံထားရတဲ့သခိုင်းတိုင်းရင်းမြေမျိုးဒေသခံတွေကတော့အင်တာနက်ပိတ်တာဟာလူတယောက်ရဲ့ရာသီရထိုက်တဲ့အခွင့်အရေးတွေဆုံးဆုံးသွားတယ်လို့ခံစားရတဲ့အကြောင်း VOE ကပြောပါတယ်
။ဒီလိုပဲဆိုရင်လည်းဒါပြောမယ်ဆိုရင်တော့စားစားရအောင်ရအောင်တဦးနဲ့တဦးချိန်ဆက်ပြီးမှကဘာကြီးရအောင်ရွာကြီးချင်းရဲ့နေသားတော့ဒီဒီလိုရဖြစ်ပြနေရတာမှကျွန်တော်ဆက်တွေ့တွေကုန်ပြတ်သွားတယ်เนาะကျွန်တော်လူခွေတွေဆုံးရှုံးနေတော့လူတရားရဲ့ကြားနေရလိုက်တဲ့ရပိုင်ခွေတွေဆုံးရှုံးနေဟုတ်လားအဲ့လိုပဲခံစားရတယ်ကျွန်တော်မြင်ရတာ
စစ်တပ်ကအနာသိမ်းပြီးတဲ့နောက်အင်တာနက်ကိုပိတ်ပစ်ခဲ့တာဆိုရှယ်မီဒီယာကိုပိတ်ပင်တာလွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုကင်ခွေလိုင်စင်တွေကိုယုံသိမ်းခဲ့တာဒီပညာကုမ္ပဏီတွေစီကနေအင်တာနက်အသုံးပြုသူတွေရဲ့ပို့ကူရေးအချက်အလက်တွေပေးဖို့အတင်းအကျပ်တောင်းယူခဲ့တာစတဲ့လုပ်ရက်တွေကို Freedom House အဖွဲ့ကထောက်ပြထားပါတယ်အနာသိမှုကိုစက်ကျင်ကန့်ကွက်သူတွေရဲ့မိုဘိုင်းဖုန်းတွေကအချက်အလက်တွေကိုရယူဖို့အနာသိစစ်ကောင်စီဟာအစ္စရေးအမေရိကန်နဲ့ဆွီဒင်ကုမ္ပဏီစီကနေဝယ်ယူခဲ့တဲ့ဤပညာကို၃ရက်ပဲရှိတယ်လို့ Freedom House အဖွဲ့ကအရေးထားပါတယ်။ဇနတာသူတွေကမကအင်တာနက်အသုံးပြုတဲ့တာမန်လူတွေပါအွန်လိုင်းပေါ်မှာပြောဆိုရေးသားတာတွေကြောင့်နှိမ့်ဆက်မြင့်မန်းခံရတာလက်စားဖြောက်ခံရတာတွေရှိခဲ့တယ်လို့ Freedom House အဖွဲ့ရဲ့အစီအစဉ်ကမှဖော်ပြထားပါတယ်။